နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်တို့မှအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတကာတန်တမာတွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ဟန်တားတဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ကြပါတယ်။တရားရုံးကိုကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတော်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလှုပ်ဝက်ချက်များဥပဒေပုံမှန်3-1ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်2ယောက်ကိုအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ်။
It's sad. I mean, I'm sad for Walon and Chosou and their families, of course.
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်။သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလား၊လျော့သွားမလားဆိုတာပါ။မြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ
်။ရိုက်တာသတင်းဌာနရဲ့အာရှရေးရာအယ်ဒီတာကေဗင်ကလော်လစ်စကီကလည်းဒီအချိန်ဟာအမောင်ဖုံးတဲ့အမှန်တရားကွယ်တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီတရားရုံးရဲ့စီရင်ချက်ဟာဗတ်မလိုက်ဘူးမျှတတဲ့စံတမတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တတ်သေးပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ်
။ It's disappointing for us at Reuters.It's heartbreaking for their colleagues, their friends, and their family.
Right out the internet, that the CPI the change, the question is going on the change, ma. Through mystery, love or kind of way, me that's really good. But who's saying going here the change, ma? The new PR guy, the opposite, so many go. But he may mean look at lower people low. Democracy, do it. Machine people lower the train low like when only T-Bar like the lower, ba.
သတင်းတောက်တွေရဲ့ရှေ့နေတူဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နီလန်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ်
။ဒီနေ့အစီအစဉ်ချက်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပျက်စရာကောင်းပါတယ်။ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလွတ်လပ်စွာထုတ်ပေါ်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ဒီသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပါ
။ဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
။ဒါဟာတရားမျှတမှုရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာပြောင်ပြောင်လင်းလင်းချိုးပေါက်တာချင်းချောက်တာလို့ကျွန်တော်ပြောချင်တယ်။ကျွန်တော်တို့ဒီအနေအထားပေါ်မှာကျွန်တော်အတိအငြိမ်ဆုံးနဲ့ဟိုအကောင်းဆုံးကျွန်တော်တို့ရင်ဆိုင်သွားပါမယ်။
ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လှုပ်ရွှက်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကအဟန့်တားတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်။
ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်ရေးစနစ်လည်းမလွတ်လပ်ဘူး။နောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတီစဲဥပဒေနိုင်ငံတော်လျှို့ဝှက်ချက်2023ရဲ့ပြဋ္ဌာန်းတဲ့တီစဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော်
။ကိုလာကြစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအပြစ်သက်စီရင်ချက်ချလိုက်တာပါ။လူ့အခွင့်အရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့စူးစမ်းတာဖြစ်တယ်လို့အခြားသတင်းတောက်တွေကိုလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖန်စီပီစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်။
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှတရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတော်မတ်မီခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။